2016ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုတက္ကသိုလ်3ခုကပမောက္ခတွေကိုဘာကြောင့်ပေးလိုက်တယ်ဆိုတာကိုအိုဟိုင်ိုတက္ကသိုလ်ကယူပဗေဒပမောက္ခဒေါက်တာဆောဝေလာကပြောပြပေးပါတော့
2016ခုနှစ်နိုဘယ်ပရိုက်ရောက်ရတဲ့သိပ္ပံပညာရှင်3ဦးကစပါကမိုက်ကယ်ကော့စတာလစ်ပရိုဖက်ဆာမိုက်ကယ်ကော့စတာလစ်က Brown University United States ပေါ့သူကအင်္ဂလန်နိုင်ငံသားပေါ့ဒါပေမဲ့အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်ဒုတိယသိပ္ပံပညာရှင်ကပရိုဖက်ဆာဒန်ကန်ဟောဒိန်းသူက Princeton တက္ကသိုလ်ကပါဒါလည်းအမေရိကန်ပါပဲ Now ပရိုဖက်ဆာက David J. Dallas ပရိုဖက်ဆာ Dallas ကသူကတော့အခု retire ပါခင်ဗျာသူကအငြင်းစားယူလာပြီးတော့အခုသူကအင်္ဂလန်မှာသူကပြန်နေနေပါတယ်သူကအရင်တော့ကတော့ကျွန်တော်တို့ဒီ Washington Tech တို့ Seattle အမေရိကပါမောက္ခပါဒီပါမောက္ခ၃လုံးကသူကအရင်တော့ကတော့အင်္ဂလန်နိုင်ငံသားတွေပါဒါပေမဲ့သူတို့ဒီအမေရိကမှာလာပြီးတော့သူတို့ပါမောက္ခနည်းနည်းလာပြီးတော့အလုပ်လုပ်ကြပါတယ်
โอเคပါဆရာဆိုတော့ဒီပမောက္ခတုံးကိုဘာကြောင့်2016ခုနှစ်အတွက် Nobel ယူပဗေဒဆုပေးတာပါလဲဆရာ
ဒီပမောက္ခတုံးကသူတို့ရဲ့ရှာဖွေတွေ့ရှိမှုပေါ့ခင်ဗျာသူတို့က theory လို့ခေါ်ပါတယ် theoreticians ပေါ့ဒီယူပဗေဒပညာနဲ့ပတ်သက်ပြီးတော့သူတို့ဘာအတိတ်တွေထွက်မလဲဆိုတဲ့ဟာသူတို့ predict လုပ်တာပေါ့လေတွက်ချက်ပြီးတော့သူတို့ပြောတဲ့သိပ္ပံပညာမျိုးပေါ့ဒီတွက်ချက်တဲ့သိပ္ပံပညာရှင်တွေကသူတင်းချာပညာကိုသုံးပါတယ်ကွန်ပျူတာတွေကိုသုံးပါတယ်ကျွန်တော်တို့ super computer တွေပေါ့အဲ့လိုဟာမျိုးအစင်တိုင်းရမြင်တဲ့ computer တွေကိုသုံးပြီးတော့ဒီပညာအသစ်တွေကိုကျွန်တော်တို့ရှာပါတယ်သူတို့က material အသစ်တွေ phenomena အသစ်ပေါ့ခင်ဗျာကျွန်တော်တို့ဒီယူပဗေဒမှာ nebel အသစ်ပေါ့ရှာဖွေတွေ့ရှိရဲ့အတွက်ကြောင့်ဒီ Nobel Prize ကိုရရှိတာပါသူတို့ကဒီ nebel အသစ်ကို predict လုပ်ခဲ့တာပါတွေ့လိမ့်မယ်ဆိုတော့ကျွန်တော်တို့ဒီ computer တွေနဲ့သူက model လုပ်ပြီးတော့ပြောခဲ့တာပါအခုအချိန်မှာကြာတော့ကျွန်တော်တို့တကယ်ကိုလက်တွေ့တွေ့ရှိတဲ့အတွက်ကြောင့်1980 80ပတ်ဝန်းကျင်လောက်ကပြောခဲ့တဲ့ဒီသိပ္ပံပညာရှင်3ဦးကိုအခုမှဒီ Nobel Prize ကိုပေးလိုက်တာပါသိပ္ပံပညာမှာသူတို့ခန့်မှန်းခဲ့တဲ့အတိုင်းကျွန်တော်တို့တကယ်ကိုလက်တွေ့မှာတွေ့ရှိနေပြီဖြစ်ပါတယ်အခု
ဟုတ်ကဲ့ပါဆရာဆရာ Nobel အသစ်ဆိုတာဘယ်လိုမျိုး Nobel တွေလဲဥပမာလေးနဲ့ပြောပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဥပမာနဲ့ပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီmaterial စီမှာထုံးစံတိုင်းမပြောရမယ်ဆိုဓာတ်ပြောင်းတဲ့သဘောရှိပါတယ်ဥပမာရေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ရေကကျွန်တော်တို့ရေခဲအနေနဲ့ရှိနိုင်တယ်ရေအနေနဲ့ရှိနိုင်တယ်နောက်ပြီးတော့ရေငွေ့အနေနဲ့ရှိနိုင်ပါတယ်ဆိုတော့ရေခဲကကျွန်တော်တို့အခဲအခြေအနေပေါ့ခင်ဗျာရေကကျတော့အရေပေါ့သူ liquid state ပေါ့ဒီရေငွေ့အနေနဲ့ကကျတော့ gas ပေါ့ဒါပေမဲ့ရေကတော့ရေတစ်မျိုးတည်းပါပဲအဲ့ဒီလိုမျိုးပြောင်းတာကိုကျွန်တော်တို့ဒီအင်္ဂလိပ်လိုခေါ်ရင် phase transition လို့ခေါ်ပါတယ်ကျွန်တော်မြန်မာလိုပြောမယ်ဆိုရင်ကတော့ဒီအခြေအနေပြောင်းသွားတာပေါ့အမျိုးကတော့တစ်မျိုးတည်းပဲရေကတော့ရေပဲဒါပေမဲ့ရေခဲနဲ့ရေနဲ့ရေငွေ့နဲ့အဲ့ဒီဟာပူချိန်ကမူတည်ပြီးပြောင်းသွားပါတယ်အဲ့ဒါကိုကျွန်တော်တို့သိပြီးသားပါဒါပေမဲ့အခုသူတို့တွေ့တဲ့ nebel အတစ်ကအရန်အေးတဲ့အချိန်မှာ3 dimension မဟုတ်ဘဲနဲ့ 2 dimension မှာ 2 dimension ဆိုတာဥပမာပြောမယ်ဆိုရင်ကျွန်တော်တို့စာရွက်ဆိုလို့ရှိရင်ဒါ 2 dimension ပေါ့ 3D မဟုတ်ဘူးပေါ့ 2D ပေါ့စာရွက်လေးတရွက်ဥပမာအုတ်ခဲလို့စာအုတ်လို့ဆိုလို့ရှိရင်ဒါ 3 dimension ပေါ့အဲ့ဒီလို 2 dimension တော့အခြေအနေမှာဘာသွားတွေ့လဲဆိုတော့ရေခဲတို့ရေတို့ရင်ငွေ့တို့လိုမျိုးပဲနောက်ထပ်အနေနဲ့အစ်စ်ပေါ့အစ်စ်တမျိုးအဲ့ဒီဟာကိုကျွန်တော်တို့ခေါ်တာတော့ quantum phase transition လို့ခေါ်ပါတယ်အဲ့ဒီဟာမှာဥပမာပြောရမယ်ဆိုလို့ရှိရင်ချက်ချင်းပြောင်းသွားတာမျိုးဥမာဆိုပါစို့ကျွန်တော်တို့လူပုဂ္ဂိုလ်တူရက်နေတယ်ရာသီဥတုတာရတဲ့နေ့မှာသူကဘဲမှလည်းမသွားပဲကြည်နေနေချက်ချင်းအိမ်မှာမုံတိုင်းနေကြလာတယ်သူရဲ့ပတ်ဝန်းကျင်မှာအကုန်လုံးကပြောင်းလဲသွားတယ်အဲ့ဒါမျိုးပေါ့ကျွန်တော်တို့ဒီ atom တွေမှာရှိတဲ့ပတ်ဝန်းကျင်မှာချက်ချင်းကိုပြောင်းသွားတာအဲ့လိုအပြောင်းလဲကခုနပြောတဲ့ရေငွေ့တို့ရေခဲတို့နဲ့မတူပဲနဲ့သူကပြောင်းသွားတာမဟုတ်ပဲသူရဲ့ပတ်ဝန်းကျင်ကပြောင်းသွားတာပေါ့အဲ့ဒီလိုဟာမျိုးအခြေအနေအနေနဲ့အစ်စ်တမျိုးအဲ့တော့တွားပြီးတော့ရှာဖွေတွေ့ရှိတာပါအဲ့ဒီဟာကကျွန်တော်တို့ပတ်ဝန်းကျင်မှာပုံမှန်ပတ်ဝန်းကျင်မှာမရှိပါဘူးအခုနားလို့စာရွက်လို့ဟာမျိုး 2 dimension ပေါ့လို့ကျွန်တော်တို့ဒီရန်ကိုပါလွာတဲ့ atom thick ပေါ့ 1 atom or 2 atoms layer ရှိတဲ့ 2 dimension လို့ဟာမျိုးနောက်ပြီးတော့အရန်ကိုအေးတဲ့ temperature ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်3ညဒီဂရီ kelvin ပေါ့ -273 အနှုတ် 293 degree centigrade အဲ့လိုပုံဝင်ညမှာ temperature ရှိရမယ်နောက်ပြီးတော့ material ကအခုနောက်လို 2 dimension တော့ဖြစ်မယ်ဆိုလို့ရှိရင်အခုလို့ပြောတဲ့ phase transition မျိုးကိုတွေ့နိုင်ပါတယ်အဲ့ဒီလို့တွေ့တဲ့ဟာကနောက်လာမဲ့ engineering ပေါ့ကျွန်တော်တို့ computer technology တို့နောက်ပြီးတော့တခြားနည်းပညာအစ်စ်တွေအများကြီးကိုဟိုမှာကျွန်တော်တို့အသုံးချဖို့နေလာရှိပါတယ်
ဟုတ်ကဲ့အခုတို့တွေ့တယ်ဒီတွေ့ရှိချက်အစ်စ်ပေါ့နော်အစ်စ်ကနောင်အတွက်ကိုဘာအကျိုးဖြစ်ထွန်းမှာမို့လို့သူတို့ဒီလိုမျိုး Nobel ဆုပေးတာလဲအဲ့ဒါသိချင်လို့ပါဆင
်ဟုတ်ကဲ့ Nobel ဆုကတော့အဓိကကတော့ basic understanding ပေါ့ကျွန်တော်တို့နားလည်မှုသိမှတ်ပညာအတွက်ပေးတာပါဒါပေမဲ့အကျိုးရှိမဲ့ဟာတွေကတော့အများကြီးပါဥပမာပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဥမာကွန်ပျူတာအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောတဲ့ quantum computer လို့ခေါ်တဲ့နောက်လာမဲ့ကွန်ပျူတာအစ်စ်ပေါ့ခင်ဗျာအခုကျွန်တော်တို့လက်ရှိသုံးနေတဲ့ကွန်ပျူတာတွေအကြီးအသေးကကောင်းတဲ့ကောင်းတဲ့ကောင်းလာတယ်အခု cell phone တွေတော့အကုန်လုံးကျွန်တော်လုပ်လို့ရတယ်ဓာတ်ပုံလည်းရိုက်လို့ရတယ်စကားလည်းပြောလို့ရတယ် TV လည်းကြည့်လို့ရတယ် cell phone ကနေပြီးတော့အဲ့လို power တွေအများကြီးတိုးတက်လာတာမှန်ပေမဲ့အခုကျွန်တော်တို့လက်ရှိအခြေအနေမှာသူရဲ့အစွမ်းအမြင့်ဆုံးနှီးပါအခြေအနေကိုကျွန်တော်တို့ရောက်နေပါပြီဒီထက်ထပ်ပြီးတော့တိုးတက်ဖို့ဆိုရင်နောက်ထပ်နီးအစ်စ်တွေနည်းမီအစ်စ်တွေထပ်ပြီးတော့ရှားရောမဲ့အခြေအနေမှာရှိပါတယ်အဲ့တော့နောက်လာမဲ့ကွန်ပျူတာကတော့အခုကျွန်တော်တို့လက်ရှိသုံးတဲ့ digital computer မဟုတ်တော့ဘူး digital computer ဆိုတာကျွန်တော်၃ညနဲ့၁နဲ့အဲ့လိုပေါ့ binary state လို့ခေါ်တဲ့အဲ့ဒီပုံမှာမူတည်ပြီးတော့မှကွန်ပျူတာကို develop လုပ်ထားတာပါနောက်လာမဲ့ကွန်ပျူတာ quantum computer လို့ခေါ်ပါတယ်အဲ့ဒီဟာက၃ညနဲ့၁ကြားထဲမှာရှိတဲ့ state အများကြီးကျွန်တော်တို့သုံးလို့ရပါတယ်အဲ့လိုဟာကိုတပ်ပြီးတော့တီထွင်ဖို့ကျွန်တော်တို့စ조사နေပါတယ်အဲ့လိုသုံးမယ်ဆိုရင်အဲ့မှာဘာလို့မလဲဆိုတော့အဲ့ quantum computer ကို computation လုပ်နိုင်တဲ့တွက်ချက်နိုင်တဲ့ material ပေါ့အစ်စ်လိုပါတယ်နီးပညာနည်းမြေအစ်စ်တွေလိုပါအဲ့ဒီအတွက်ကိုအခုယူပါပေတာကရှာတွေ့တဲ့ဒီနည်းမြေအစ်စ်ကအဲ့ဒီမှာသုံးဝင်မယ်ဆိုပြီးတော့ကျွန်တော်တို့ဒါစပြီးတော့အခုခမန်းထားပါတယ
်ပမောက္ခဒေါက်တာဆောဝေလာပါနောက်တစ်ပတ်မှာတော့2016ခုနှစ်အတွက်ဓာတုဗေဒ Nobel ဆုအကြောင်းပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ